ရခိုင်ပြည်မြမြင်းနယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေရရင်ဆုံးခွာတင်းဆောင်နေရသူတွေယာယီကယ်ဆယ်ရေးစခန်းတွေမှာလာရောက်ခိုးလုံသူပေါင်းတောင်းချီရှိသွားပြီဖြစ်တယ်လို့ဒုက္ခသည်တွေကိုကူညီကယ်ဆယ်နေရာချပေးနေတဲ့လူမှုဝန်ထမ်းပြည်လည်နေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေရဲ့စားဝတ်နေရေးအခက်အခဲဖြစ်နေကြပြီသူတို့တွေရဲ့ဒီလုံခြုံရေးဟာစိုးရိမ်စရာအနေထားမှာပဲရှိနေတော့မယ်လို့ဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့လူမှုအဖွဲ့တွေကလည်းပြောပါတယ်အသေးစိတ်ကတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကရခိုင်မြောက်ပိုင်းမောင်နှောဒေသတွေကလုံခြုံရေးရဲစခန်းတွေရဲကင်းနေတဲ့လုံခြုံရေးအခြေစိုက်တပ်စခန်း30ကိုတပြိုင်နက်တည်းလူအင်အားသုံးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနရဲလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တပ်မတော်ဘက်ကဒေသခံပြည်သူတွေအတွက်လုံခြုံရေးအထူးအစီအမံတွေနဲ့တပ်ရင်အားတွေတိုးချပြီးနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေကြဆဲဖြစ်ပါတယ်အခုချိန်အထိမောင်နှောဒေသတွင်ကြေးရာတချို့မှာပိတ်မိနေတဲ့ဒုက္ခသည်တွေကူညီရေးနဲ့နေရဲဆွန့်ခွာပြေးနေရတဲ့ဒေသခံတွေကိုယာယီကယ်ဆယ်ရေးစခန်းတွေမှာနေရာချထားပေးရေးပြည်내အစိုးရနဲ့ပြည်ထောင်စုအစိုးရဝန်ကြီးဌာနတွေပူးပေါင်းဆောင်ရွက်နေကြရတဲ့အနေအထားဖြစ်ပါတယ်။အခုဆိုရင်တော့ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အသက်ဘေးကလွတ်ရာနေရဲဆွန့်ခွာထွက်ပြေးရတဲ့ဒေသခံပြည်သူတွေရဲ့အရေးအတွက်ပေါင်းကတောင်းကနန်းအထိရှိသွားပြီဖြစ်တယ်လို့မောင်းနှောကဒေသခံတွေကိုကိုယ်တိုင်တွားရောက်ကူညီပေးနေတဲ့လူမှုဝန်ထမ်းပြည်လည်နေရာချထားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာအောင်သူရင်က VOA မြန်မာပိုင်းကိုပြောပါတယ်။
ကျွန်တော်တို့နောက်ဆုံးရထားတဲ့ information အရဆိုရင်အလုံးစုံပေါင်း9,000ကျော်တယ်နေရဲဆွတ်ခွာသူပေါ့သူကနေရဲဆွတ်ခွာသူမှာပုံစံ2မျိုးရှိတယ်တစ်မျိုးကဘာလဲဆိုတော့စစ်တွေတို့ပုံသားကျွန်းတို့ကြောက်တော်တို့အဲ့မှာရှိတဲ့ဒီဖုံးကြီးကျောင်းတွေကိုရွှေ့လာတဲ့သူတွေပေါ့ဘူးကြီးတော်မောင်တော်ရသေးတော်ကနေပြီးတော့စစ်တွေကြောက်တော်မြောက်ဦးပုံသားကျွန်းအဲ့မှာရှိတဲ့ဒီဖုံးကြီးကျောင်းတွေစာတင်ကျောင်းတွေအဲ့ဘက်တွေနောက်တစ်ခါကျတော့ဘူးကြီးတော်မောင်တော်မှာရှိတဲ့ဖုံးကြီးကျောင်းတွေစာတင်ကျောင်းတွေအဲ့ဓာတွေကိုလုံးဝအပြီးရွှေ့လာကြတဲ့နေရဲဆွတ်ခွာသူတွေရှိတယ်အဲ့ဒါပုံစံ2မျိုးနောက်တစ်ခါကျတော့သူတို့အဲ့မျိုးပေါ်မရဘူးမောင်တော်မှာပဲဟိုဘက်ရွာကနေဒီဘက်ရွာဒီဘက်ရွာရွာလေးတွေစုနေလိုက်ကြတာဥမာတောင်ပြိုးတို့ဘာလို့မှစုနေတာတွေရှိတယ်တခြားဒီတမန်လာတို့ဘာလို့ပေါ့နော်စသည်ဖြင့်အဲ့နေရာတွေမှာသွားပြီးစုနေတဲ့သူတွေရှိတယ်အဲ့ဒါကြတော့ပုံစံတစ်မျိုးအဲ့နှစ်မျိုးပေါင်းမယ်ဆိုရင်အိမ်တော်စုက6538အိမ်တော်စုလူဦးရေကကြတော့28,884ပေါ့နော်အဲ့ဒါစက်တင်ဘာ6ရက်နေ့ရပေါ့နော
်အခုလိုမျိုးနေရရင်ကိုဆွန့်ခွာထွက်ပြေးလာရတဲ့ဒေသခံပြည်သူတွေရဲ့ကလေးငယ်တွေထိခိုက်ခဲ့ရတဲ့ကျောင်းပညာရေးဆက်လက်တင် जा ခွင့်နဲ့ကလေးငယ်တွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေအတွက်လည်းပြန်လည်ကူစားပေးနိုင်ရည်အစီအစဉ်တွေဆောင်ရွက်နေတဲ့အကြောင်းဒေါက်တာအောင်သူရင်ကပြောပြပါတယ်
ကျန်းမာမှုနဲ့တွေ့ရတဲ့အခါမှာသူတို့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတဲ့စိတ်ထိုင်ရတဲ့ရတယ်ကလေးတွေရလေအဲ့အတွက်ကိုကျွန်တော်တို့ psychosocial support ပေါ့နော်လူကြီးတွေလည်းပါတော့ပါတာပေါ့နော်ဒီကလေးတွေအတွက်ကိုပါကျွန်တော်တို့ပို့ပြီးဦးစားပေးပြီးတော့ကလေးတွေကိုကျွန်တော်တို့အဲ့ဒါတွေလုပ်ပေးမယ်ကျွန်တော်ဝန်ကြီးဌာနလူမှုနယ်ဝန်ကြီးဌာနပြီးတော့နောက်ကလေးပြောနေရာလိုဟာမျိုးလေးတွေကျွန်တော်တို့ဖန်တီးပေးမယ်သူတို့နေနေတဲ့ခုနပြောတဲ့စုရက်နေရာတွေမှာပဲကလေးကစားခွင့်အသေးစားလေးတွေပေါ့နော်ဒီကလေးပြောနေရာလေးတွေအဲ့လိုမျိုးလေးကျွန်တော်တို့ဖန်တီးပေးပြီးတော့ဒီကလေးတွေအတွက်ကိုကျွန်တော်တို့သူတို့ရဲ့ဒီစိတ်ပိုင်းဆိုင်ရာအနာတွေကမဖြစ်အောင်ကျွန်တော်တို့ဆောင်ရွက်ပေးမယ်အဲ့ဒါတွေလုပ်နေပြီပေါ့နော
်ဒေတာမင်းပြည်သူတွေလူမှုဘဝတွေစိုးရင်ကြောက်လန့်မှုမရှိပဲပုံမှန်လည်ပတ်နိုင်ရေးအတွက်အစိုးရတာဝန်ရှိသူတွေနဲ့စစ်ဖက်ရက်ဖက်အဖွဲ့အစည်းတွေနောက်ဝန်ကြီးဌာနတွေအားလုံးပူးပေါင်းဆောင်ရွက်မယ်ဆိုရင်ဒေတာရင်းရေရှည်လုံခြုံရေးအတွက်အောင်မြင်နိုင်လိမ့်မယ်လို့စစ်ဖက်ရက်ဖက်ဆက်ဆံရေးပညာပေးဆောင်ရွက်နေတဲ့အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ဟိုနိုလူလူအခြေစိုက်အာရှနဲ့ပစိဖိတ်ဒေတာလုံခြုံရေးပညာတက္ကသိုလ်ကလုံခြုံရေးပါမောက်ခါလည်းဖြစ်အမေရိကန်ကြီးတဲ့ဗိုလ်မှူးကြီးတဦးလည်းဖြစ်တဲ့ဒေါက်တာမီမီဝင်းဘတ်ကအကြံပြုပါတယ်
။အကောင်းဆုံးအကြံပေးချင်တာတော့ whole of government solution ပေါ့နော်။ပြီးတော့ coordinate ပူးပေါင်းပြီးတော့ဗာလဲ coordinate cooperate လုပ်လို့ရှိလို့ရှင်ပို့ထည့်အောင်လို့ကျွန်မကျင်ပါတယ်။စစ်ဖက်ရက်ဖက်ကောနောက်ပြီးတော့လည်းဝန်ကြီးတွေဝန်ကြီးတွေဒီဝန်ကြီးဌာနတွေအောင်စုစုပေါင်းပေါင်းနေညီညီညာလုပ်လို့ရှင်သူတို့ပို့ပြီးတော့ကူညီနိုင်မယ်လို့ကျင်ပါတယ်။ community relation ပေါ့နော် community relation ဖြစ်ဖြစ်သူတို့နဲ့ community relation community ဆက်ဆံရေးတွေပေါ့နော်။အဲ့ဒါကိုပို့ပြီးတော့လုပ်ပေးနေလို့ရှင်ပို့ကောင်းမယ်လို့ကျွန်မကျင်ပါတယ
်။အခုလက်ရှိအခြေအနေမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တိမ်းရှောင်လာရတဲ့ဒုက္ခသည်တွေဟာဘူးသီးတော်နဲ့မောင်းတော့နောက်အနီးအနားဒေသကကြေးရွာတွေမှာခိုလုံနေကြရပြီးသူတို့အတွက်စားနပ်ရိက္ခာအခက်အခဲနဲ့လုံခြုံရေးအထူးစိုးရိမ်မှုတွေရှိနေစေပဲလို့ဒုက္ခသည်တွေကိုကြေးရွာတွေအထိလိုက်လံကူညီကယ်ဆယ်ပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကလူငယ်တာဝန်ရတဦးဖြစ်တဲ့ကိုစိုးစိုးထွန်းကလည်းပြောပြပါဗျ
။သူတို့လုံခြုံရေးအခြေအနေကတော့တမတော်စီကြောင်းတွေကနေပြီးတော့မှအဲသူတို့လာပြီးတော့မှဒီလုံခြုံရေးကူညီပေးနေတယ်လို့ပြောပေမဲ့အဲသူတို့ကတိတ်ပြီးတော့စိတ်ချရုံကြည်မှုတော့မရှိဘူး။ဒီလုံခြုံရေးတဖွဲ့ဝင်တွေကိုအမြဲတမ်းမြင်နေရတာမရှိတဲ့ခါကျတော့သူတို့ကအချိန်မှမလုံခြုံသူလိုခံစားရတယ်ပေါ့လေနော်။အဲနောက်တစ်ခုကကြည့်ရကနေပြီးတော့မှတခြားကိုဖြစ်တော်လို့မရဘူး။ LNC ရဲ့အရှင်တွေကလည်းပဲဒီစစ်တကမှာပါဒီလူရှင်တွေဖွင့်နေကမှာပါသူတို့လူချင်းမို့နေသားကိုသူတို့မသိကြဘူး။မသိတော့တခြားရောတရောကိုသူတို့မတော်ရကြဘူး။မတော်နိုင်ကြဘူး။အဲ့တော့သူတို့ရဲ့ဒီဆွဲနေရေးနဲ့အလုကခွင့်လင်းကပါမရှိဘူး။အဓိကအမျိုးသမီးတွေနဲ့ကလေးတွေတကြည်ရိုတွေကိုအဲဒီထက်ပိုစစ်ချတဲ့လူချင်းတွေနေရာကို ပူပေးသူရှင်နဲ့တင်လာတော့အကုန်လုံးလိုမှရှိပါတယ
်လက်တော်အချိန်ဒီမှာတော့ရခိုင်မြောက်ပိုင်းမှာနေရဲဆုံးခွာရသူတွေဟာဘေးလွတ်ရာအနှံ့အပြားကိုထွက်ပြေးတိမ်းရှောင်နေရပြီးလူဦးရေကပြန့်ကျနေတဲ့အတွက်လူသားချင်းစာနာထောက်ထားမှုကျန်းမာရေးဆောင်ရှားမှုနဲ့အကူအညီတွေစနစ်တကျလှုပ်ဆောင်ပေးနိုင်ရေးမောင်နှောမြောက်ပိုင်းမောင်နှောအလဲပိုင်းနဲ့မောင်နှောတောင်ပိုင်းဆိုပြီးနေမြေသုံးခုခွဲခြားပြီးဆောင်ရွက်သွားမှာဖြစ်တဲ့အတွက်ဒုက္ခသည်တွေအနေနဲ့မိမိတို့နဲ့အနီးဆုံးယာယီစုစည်းရာစခန်းတွေကိုဆက်သွယ်သွားရောက်စုစည်းပေးကြဖို့ကိုအစိုးရတာဝန်ရှိသူတွေကလိုက်လံနှိုးဆော်အသိပေးနေကြပါတယ်ရှင်